singapore နိုင်ငံအနေနဲ့မြန်မာနိုင်ငံကိုစစ်လက်နက်တွေရောင်းချခြင်းမပြုတာနှစ်ပေါင်းအတန်ကြာခဲ့ပြီဖြစ်ပြီးအဲ့ဒီရဲ့အကျိုးသက်ရောက်မှုတွေလည်းရှိနေတယ်လို့ singapore နိုင်ငံသားရေးဝန်ကြီး vivian balakrishna ကဒီကနေ့ february 14ရက်နေ့မှာပြောပါတယ်ဇန်နဝါရီလ16ရက်နေ့ထို sacm call မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီရဲ့အစီရင်ခံစာမှာမြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာအသုံးပြုတဲ့စစ်ကောင်စီရဲ့စစ်လက်နက်ပစ္စည်းတွေထုတ်လွှင့်ရမှာစင်ကာပူအပါအဝင်နိုင်ငံပေါင်း73နိုင်ငံနဲ့မင်းကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့ထည့်သွင်းဖော်ပြခဲ့တာနဲ့ပတ်သက်လို့စင်ကာပူလွတ်တော်အမဒက်နစ်စတက်ကလွတ်တော်အမေဖြေကဏ္ဍမှာမေးခဲ့တာကိုဝန်ကြီးဘာလာခရစ်စနန်ကအဲ့ဒီလိုပြန်လည်ဖြေကြားခဲ့တာပါမြန်မာနိုင်ငံကိုစစ်လက်နက်တွေတင်ပို့မှုမှာ SACM ရဲ့အစီရင်ခံစာဖော်ပြထားတဲ့စင်ကာပူကုမ္ပဏီတွေပါဝင်ပတ်သက်နေခြင်းရှိမရှိအာဏာပိုင်တွေကအသေးချာစစ်ဆေးခဲ့ခြင်းရှိမရှိကိုလွတ်တော်အမဒက်နစ်စတက်ကမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်အတွက်စစ်လက်နက်ဒါမှမဟုတ်စစ်ဖက်ဆိုင်ရာအတွက်အသုံးပြနိုင်မယ့်အရာတွေကိုလွှဲပြောင်းပေးအပ်တာမျိုးစင်ကာပူနိုင်ငံကခွင့်ပြုတာမရှိကြောင်း SACM ရဲ့အစီရင်ခံစာထွက်ပြီးရပ်ပိုင်းအတွင်းမှာပဲဝန်ကြီးဘာလာခရစ်စနန်ကဖြေကြားခဲ့ပြီးလည်းဖြစ်ပါတယ်စင်ကာပူကမြန်မာနိုင်ငံရဲ့စီးပွားရေးအရာပတ်သက်ဆွနယ်မှုတွေဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့2021ခုနှစ်မတန်ခင်ကတည်းကရှိခဲ့တယ်လို့ဆိုပါတယ် SACM ရဲ့အစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်ပိုင်းအနာမိုင်းနေဘက်ကကုမ္ပဏီတွေကိုဘလို့မျိုးစစ်ဆေးမှုတွေလုပ်ဆောင်နေတယ်ဆိုတာနဲ့ရှစ်လျှောက်ဘလို့ဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုလည်းလွတ်တော်အမဒက်နစ်စတက်ကမေးခွန်းထဲမှာထည့်သွင်းမေးမြန်းခဲ့ပါတယ်ခင်ဗျာ